တော်ရရှင်များရှင်အမေရိကန်ပြည်အောင်စုမှာအလဲပတ်ရောက်ရှိနေတဲ့အာဖဂန်သမ္မတဟာမစ်ကာဇိုင်းရဲ့ခီးစဉ်ပြီးဆုံးပါတော့မယ်။ကမ္ဘာကောင်းဆောင်တွေအနေနဲ့အာဖဂန်နစ္စတန်နိုင်ငံအရေးကိုမိမထားကြပါနဲ့လို့သူကဆော်ဩလိုက်ပါတယ်။ဝါရှင်တန်မြို့တော်ကနေ VOA သတင်းတောက်စတက်ဖနီဟိုးသတင်းပေးပို့ထားတာကိုဆက်ပြီးအစီရင်ခံရမယ်ဆိုရင်တော့အင်္ဂါနေ့ကဝါရှင်တန်မြို့တော် John Hopkins University မှာပြောကြားခဲ့တဲ့မိန့်ခွန်းတစ်ရပ်မှာအာဖဂန်သမ္မတကာဇိုင်းကတချိန်ကအာဖဂန်နစ္စတန်နိုင်ငံအရေးကိုကမ္ဘာကသိပ်ပြီးအလေးမထားခဲ့စဉ်ကဖြစ်ရတွေ့ကြုံအခုလိုပြန်ပြောင်းပြောပြပါတယ်
။ Afghanistan went into suffering pain.
ဒီတည်းထွက်ခွာသွားပြီးတဲ့နောက်မှာအာဖဂန်နစ္စတန်နိုင်ငံကိုကမ္ဘာကမိထားလိုက်ကြတာမို့ကျွန်တော်တို့နိုင်ငံဟာပျက်စီးမှုတွေနဲ့ဒုက္ခမျိုးစုံတွေ့ကြုံခဲ့ရပါတယ်။ကျမ်းဖက်မှုဝါရရဲ့အမြင့်တွယ်ခိုးလုံရာနေရာတစ်ခုလည်းဖြစ်ခဲ့ရပါတယ်။ဒီနေ့ကစပြီးနောက်ထပ်3လတာကာလပြီးမှအလားတူအမှားမျိုးတွေထပ်မလုပ်ကြပါနဲ့လို့ကမ္ဘာခေါင်းဆောင်တွေကိုကျွန်တော်သတိပေးပါစေ
။သမ္မတကာဇိုင်းပြောတဲ့ဒီ3လဆိုတဲ့ကာလဟာစက်တင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့အာဖဂန်ပါလီမန်ရွေးကောက်ပွဲအချိန်ကိုရည်ညွှန်းလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားမဟာဗျူဟာမုတ်မြောက်ပူးပေါင်းလှုပ်ဆောင်နိုင်ရေးကိုမိမောင်ထိုးပြနိုင်ခဲ့တဲ့ပူးတွဲကြေညာချက်တရက်ကိုသမ္မတဘုရှ်နဲ့အတူလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်စိုးရိမ်မှုတွေလျော့ပါသွားခဲ့ရတယ်လို့လည်းမစ္စတာကာဇိုင်းကပြောပါတယ်
။ The strength of Afghanistan would mean stability and peace in that part of the world.
အာဖဂန်နစ္စတန်နိုင်ငံချေခိုင်ပြီးအင်အားကောင်းလာမယ်ဆိုရင်ဒီဒေသထဲမှာတည်ငြိမ်မှုနဲ့ညီညွတ်မှုတွေပိုပြီးရှိလာစေပါလိမ့်မယ်။ဒါဆိုရင်အမေရိကန်အပါအဝင်ကမ္ဘာတဝန်းပိုပြီးလုံခြုံမှုတွေလည်းရှိလာပါလိမ့်မယ်။အာဖဂန်နစ္စတန်နိုင်ငံမှာအဆင်ပြေပြီးချမ်းသာကြွယ်ဝမှုတွေရှိလာရင်အကျန်းဖက်ဝါရလည်းအဆုံးတတ်သွားမှာပါ
။ဒီလိုကြွယ်ဝချမ်းသာမှုတွေဖြစ်လာဖို့ဆိုရမှာနိုင်ငံတကာရဲ့အထောက်အကူတွေလိုအပ်ပါတယ်လို့သမ္မတကာဇိုင်းကပြောပါတယ်။ဒီအထောက်အကူတွေကိုအနည်းဆုံး10နှစ်ကနေ15နှစ်လောက်အထိရမှာဖြစ်မယ်လို့လည်းသူကဆိုပါတယ်။ဥပမာအားဖြင့်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအတွက်အထောက်အကူတွေလိုအပ်နေပါတယ်လို့လည်းသူကပြောပါတယ်။2003ခုနှစ်ကတိုချိုမြို့တော်မှာအလှူရှင်များညီလာခံမှာနိုင်ငံတကာအတိုင်းဝန်ကဒေါ်လာတန်ပေါင်း9000လောက်ကူညီခဲ့ကြတဲ့အတွက်ကျေးဇူးတင်ရှိကြောင်းသမ္မတကာဇိုင်းကပြောပါတယ်။ဒါပေမဲ့လည်းဒီထောက်ပံ့ငွေတွေကိုဘလို့ခွဲဝေပြရတယ်လဲဆိုတာကိုတော့စိုးရိမ်မကင်းဖြစ်ရကြောင်းသူကပြောပါတယ်ဒီငွေတွေကဒေါ်လာတန်100လောက်ပဲအာဖဂန်အစိုးရထံရောက်ပြီးကျန်တာတွေကတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထံကနေတဆင့်အသုံးပြုခဲ့ကြောင်းသမ္မတခန်းဆိုင်ကမကြေမနက်ပြောကြားခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဘိတ်ဆိုင်ကျူးမှုပြဿနာတွေရှိနေသေးကြောင်းနဲ့ဒီကိစ္စကိုဖြေရှင်းဖို့အတွက်နိုင်ငံတကာအကူအညီတွေလိုအပ်နေကြောင်းသူကပြောကြားခဲ့တဲ့အပြင်မကြသေးခင်ကဖြစ်ပွားခဲ့တဲ့အကျဉ်းသားတွေနှိပ်စက်ခံရမှုပြဿနာနဲ့ပတ်သက်လို့လေမေးမြန်းချက်တစ်ခုကိုတော့သူကသူဟာဒီလိုနှိပ်စက်ညှဉ်းပန်းမှုတွေကိုစန့်ကျင်နေတဲ့သူတယောက်ဖြစ်ပါတယ်လို့အကျဉ်းချုပ်ဖြေကြားသွားခဲ့ကြောင်းပါရှင်